ဂါဇာကမ်းမြောင်ကအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးခဲ့တဲ့နိုင်ငံအကူအညီပေးရေးဝန်ထမ်း6ဦးရဲ့ရုပ်အလောင်းတွေကိုသူတို့ရဲ့မွေးရမြေကိုပြန်လည်ပို့ဆောင်နိုင်မှုအတွက်အီဂျစ်နိုင်ငံကိုဗုဒ္ဓဦးနေကတည်ဆောင်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့နှောင်းပိုင်းကအစ္စရေးရဲ့တိုက်ခိုက်မှုအတွင်းအမေရိကန်အခြေစိုက်ဆန္ဒအကအကူအညီအသင်း Wall Central Kitchen ကဝန်ထမ်း9ဦးဖြစ်တဲ့ဗြိတိန်နိုင်ငံသား3ဦး၊ပိုလန်နိုင်ငံသား2ဦး၊ဩစတြေးလျနိုင်ငံသား2ဦး၊အမေရိကန်ကနေဒါနိုင်ငံသား2ဦးနဲ့ပါလက်စတိုင်းရင်မောင်းဝန်ထမ်း2ဦးသေဆုံးခဲ့ရတာပါ။ဒီပြိုင်ထဲမှာပဲကုလသမဂ္ဂကလည်းသူတို့ရဲ့ညာဘက်အကူအညီပေးရေးလုပ်ငန်းတွေကိုအနည်းဆုံး48နာရီကြာဆိုင်းငံ့ထားမယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျာရစ်ကပေါ်လုံးနေ့ကကြေညာပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအစ္စရေးပေါ်ကြေကြေပြတ်ပြတ်ဖြစ်တင်ရှုတ်ချနေကြတာပါ။အိမ်ပြည်တော်အမျိုးသားလုံခြုံရေးပြောရေးဆိုခွင့်ရှိသူဂျွန်ကာဗီရဲ့ပေါ်လုံးနေ့ကပြောကြားချက်ထဲမှာလဲဂါဇာကမ်းမြောင်ကစစ်ဆေးရေးအတွင်းအပြစ်မဲ့အရသားတွေနဲ့ကယ်ဆယ်ရေးလုပ်သားတွေကိုထိခိုက်သေဆုံးစေတာကိုတားဆီးဖို့အစ္စရေးအနေနဲ့ပုံမလွတ်ဆောင်မယ်လို့ပြောကြားပေမဲ့တစ်ဖက်မှာလဲဟားမတ်စ်အဖွဲ့ပေါ်အစ္စရေးရဲ့ခုခံကာကွယ်ပိုင်ခွင့်ကိုအမေရိကန်အနေနဲ့ဆက်လက်ထောက်ခံကြောင်းပြောပါတယ်။အစ္စရေးအစိုးရပြောရေးဆိုခွင့်ရှိသူကတော့ဒီဖြစ်ရပ်အတွက်ဝန်내ကြောင်းနဲ့ဒီလိုမျိုးထပ်မဖြစ်ဖို့တိုက်နိုင်သမျှနည်းလမ်းတွေအသုံးကာကွယ်သွားမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။